Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့မနက် February season 2ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ32.40.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်မျိုးကခုမနက်ခင်း season 2တာဝန်ယူပါမယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ကာဇာကန်တော်ဒေသဥချုပ်ရေးဖွဲ့ကဟမားစ်ဒေသဖွဲ့ကပြတင်းလိုက်ပြီးထူထူရုပ်ောက်ပွဲကျင်းပဖို့သဘောတူလိုက်ပါတယ်။ကျူဘာကအမေရိကန်တိုင်းရင်းကိုပိတ်ပစ်ဖို့အမေရိကန်ကစဉ်းစားနေပါတယ်။ရခိုင်ပြည်နယ်ကစစ်စင်ရေးကိုရပ်ဖို့ဒေါအောင်ဆန်းစုကြည်မှအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂဗေမှုချုပ်ကပြောလိုက်ပါတယ်။ဒီသတင်းတွေပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ခင်းမှာတော့နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံကျင်းပတဲ့အချိန်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ပဲ့ထိန်တုံးကြီးအရေးမြန်မာပြည်ကလူသားဘေးဒုက္ခကြက်တဲ့အခြေတွေနဲ့တိုက်ဆိုင်နေသလိုအမေရိကန်တမရတေးရဲ့ကုလမှာပထမဆုံးပြောမဲ့မိန့်ခွန်းကိုလည်းစိတ်ဝင်စားနေကြတဲ့အကြောင်းနဲ့အတူကုလထွေထွေညီလာခံကိုတက်ရောက်မဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေကိုဆန္ဒပြမဲ့သူတွေလည်းရှိနေပါတယ်
။ She's trying to lie to the world and she is now morally bankrupt.So we condemn her because
Sanda Pyawae season 2ရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။တခါဒုတိယပိုင်း season မှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်ပြင်ကမ္ဘာတစ်လွှာထူးခြားစံပြတင်များစားတဲ့သတင်းပတ်စင်ကန်တာတွေနားဆင်ရမှာပါ။အခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလှိုင်တို့ကပြောပြပေးကြပါမယ်ရှင
်။ကာဇာကန်တောင်ဒေသကိုအုပ်ချုပ်နေတဲ့ဟမားစစ်သေးကျော်အဖွဲ့ကသူတို့အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးထူထူရုပ်ောက်ပွဲကျင်းပဖို့တနင်္လာနေ့ကသဘောတူလိုက်ပါတယ်။ဒါအပြင်ပါလက်စတိုင်းသမ္မတမဟ်မူအဘတ်ရဲ့ဖာတာလုံခြုံမှုအဖွဲ့နဲ့ဟမားစ်အကြားဆယ်စုနှစ်တခုအကြာနိုင်ငံရေးနဲ့နယ်မြေပိုင်နဲ့ကွဲပြားနေတာအဆုံးသက်သွားစေမှာပါ။ကာဇာဒီဒါရဲ့စီးပွားရေးကကြာစင်းနေပြီးတနေ့ကို၄နာရီပဲလျှက်စစ်မီပေးနိုင်တဲ့အချိန်နဲ့ရောက်နေချိန်မှာပဲအခုလိုသဘောတူလိုက်တာဖြစ်ပါတယ်။သမရအဘတ်ဥဆောင်တဲ့ညီညွတ်ရေးအစိုးရအုပ်ချုပ်ဖို့ချက်ချင်းခွင့်ပြုမယ်လို့ဟမားစ်အဖွဲ့ကပြောပါတယ်။ပူတွဲအစိုးရကိုလွန်ခဲ့တဲ့၃နှစ်ကဖွဲ့စည်းခဲ့တာဖြစ်ပေမဲ့အခုအချိန်ထိကာဇာဒီဒါကိုအုပ်ချုပ်ခွင့်မရနိုင်ဘဲဖြစ်နေတာပါ။ဟမားစ်နဲ့ဖတ်တာကိုယ်စားလှယ်အဖွဲ့တွေမကြတိခင်ချက်တွေအတွင်းအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအီဂျစ်ထောက်လှမ်းရေးတာဝန်ရှိသူတွေနဲ့တီးခြားစီဆွေးနွေးကြပြီးတဲ့နောက်ဒီအခြေအနေပေါ်ပေါက်လာတာဖြစ်ပါတယ်။
ပြည်ထောင်နိုင်ငံလန်ဒန်မြို့မြေအောင်ယထာဘုံခွဲမှုအတွက်ဒုတိယမြောက်မတင်ကသူကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးတဲ့နောက်အကြမ်းဖက်မှုချင်းချမှုအန္တရာယ်အများဆုံး critical အဆင့်ကနေဒုတိယအများဆုံး severe အဆင့်ကိုတဆင့်တနင်္လာနေ့မှာ short ချလိုက်ပါတယ်ချင်းချမှုအန္တရာယ် critical အဆင့်ဟာအကြမ်းဖက်မှုဖြစ်တော့မယ်လို့ဆိုလိုတာဖြစ်ပြီး severe အဆင့်ကတော့တဆင့်နေပြီးတိုက်ခိုက်မှုဖြစ်နိုင်ခြင်းများလာကိုဆိုလိုတာဖြစ်ပါတယ်အခုလိုဒုတိယမတင်ကသူကိုဖမ်းဆီးလိုက်တာဟာတောက်ကြာနေကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်လူပေါင်း30ဒဏ်ရာရခဲ့တဲ့ဖြစ်ရအတွက်စုံစမ်းစစ်ဆေးမှုမှာတိုးတက်မှုရှိလာနေတာကိုပြသခြင်းဖြစ်ကြောင်းပြည်ထရေးဝန်ကြီးအမ်ဘာရတ်ကပြောပါတယ်ဒဏ်ရာရသူ30ရဲကတယောက်ကလွဲလို့ကြံသူအားလုံးဆေးရုံကဆင်းသွားကြပါပြီစနေနေ့ညတကောင်မတိုင်ခင်လန်ဒန်မြို့ဟီသရိုးနိုင်ငံကလေစိတ်ရှိရာအရဖြစ်တဲ့ဟုံးစလိုးမှာဒုတိယမြောက်မတင်ကသူအသက်20အရွယ်အမျိုးသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်သူ့ကိုပြည်ထောင်နိုင်ငံရဲ့အကြမ်းဖက်မှုဆိုင်ရာဥပဒေနဲ့ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့မှန်ကန်တဲ့အခြေအနေတွေအောက်မှာပါရီသဘောတူညီချက်တွေဆက်ပြီးပါနေနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။ခက်ခဲတဲ့ကိစ္စရပ်တစ်ခုဖြစ်တော့မယ်ဆိုတာကျွန်တော်တို့အားလုံးသဘောတူထားတဲ့ပေါ်ဆက်ပြီးပါဝင်လို့ဆောင်သွားနိုင်တဲ့အဲ့ဒီအခြေအနေတွေကိုရှာဖွေဖို့တမရဒေါ်နယ်ထရမ့်ကလမ်းဖွင့်ထားတယ်လို့ဝန်ကြီး Tillerson က CBS ရုပ်သံသတင်းဌာနရဲ့ Face the Nation အစီအစဉ်ကိုပြောပါတယ်။အမေရိကန်လူထုအတွက်ဟန်ချက်ညီမျှတာတယ်လို့ကျွန်တော်တို့ယုံကြည်ပြီးကျွန်တော်တို့ရဲ့စီးပွားရေးနဲ့စီးပွားရေးဆိုင်ရာစဉ်းစားချက်တွေကိုအတိအမှတ်ပြုတဲ့တတ်မှတ်ချက်တွေကိုပြဋ္ဌာန်းနိုင်မယ်ဆိုရင်ပါရီသဘောတူညီချက်မှာမိဖက်နိုင်ငံတွေနဲ့ဆက်လုပ်သွားကြမှာပဲလို့ဝန်ကြီးဒီလာဆန်ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့တရုတ်ကြားတာနီထိုင်ဝမ်ကွာခြားချက်တွေမှာပြဿနာရှိနေလို့မယ်လို့လည်းဆိုပါတယ်။ဥရုယာတီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ရရည်မှန်းချက်တွေကိုကြည့်မယ်ဆိုရင်ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံတစ်ခုအကြားလုံးဝမညီမျှဘူးဆိုတာတွေ့ရမှာပါလို့ဝန်ကြီးဒီလာဆန်ကပြောပါတယ်။
ကျူဘာမှာတာဝန်ကျနေတဲ့အမေရိကန်တန်တဘာတွေကိုကျမကြီးထိခိုက်စေတဲ့တိုက်ခိုက်မှုတွေပြုလုပ်လာနေတာကြောင့်ကျူဘာမှာရှိတဲ့အမေရိကန်တန်ရုံကိုပိတ်ဖြစ်ဖို့စဉ်းစားနေကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောပါတယ်။ဒီကိစ္စကိုပြန်လည်သုံးသပ်နေကြောင်းနဲ့ဝန်ထမ်းတချို့ဟာကြီးမားတဲ့ကျမကြီးထိခိုက်မှုဖြစ်ခဲ့ကြောင်း CBS ရုပ်သံဌာန Face the Nation နဲ့တနင်္လာနေ့ကပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီး Tillerson ကပြောပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့အဆိုအရအဲ့ဒီကျမကြီးထိခိုက်စေတဲ့ဖြစ်ပျက်မှုတွေကြောင်း Aja ayon piacira, uno tigaita, concaita, narema sunyaneta ni janiara api, ayon silumiara net, taman zagalonigo, the dimiara, sare, miabiare yoga, lacanari, American tandaman, a set uma, pipogare lusuare, kulu pitaha, a tan line jaula, tamamho, liasit tan like lene jaula, surago, songasisi to in net, Susan lila gabime, belene ne, belo losaune, surago, matia, dejao, ibi the name of popiabare, tikesane patalu, washida machida, luto, madigale, sui jao, topo, piosuja.
ပါတယ်။ယူအေဗီကတည်းကမနက်ဖြန်မြန်မာဘာသာစစ်စစ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟတ်စ်90နဲ့ငါလိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေး33ညလိုင်းဒိုမီတာ40ကီလိုဟတ်စ်60တေရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေကီလိုဟတ်စ်တင်ငါခွန်ကားရူကနေထုံနေပေးနေပါတယ်ရှင်။
ပြည်ကနေတင်းလာမနေ့ဖက်တဲ့မြောက်ကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အင်ကာနေ့မှာမိန့်ခွန်းပြောတဲ့အခါရခိုင်ပြည်နယ်ကစစ်စင်ရေးကိုရပ်ပစ်ဖို့နောက်ဆုံးအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂတွင်မှကြောင့်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။ သူတို့ခေါ်အဖြစ်ရိုဟင်ဂျာတွေကိုသူတို့အိမ်တွေစီပြန်ဖို့ခွင့်ပြုတဲ့တယ်လို့သူကထပ်ပြောပါတယ်။မြန်မာစစ်ဖက်ဟာတိုင်းပြည်မှာအပေါ်စီးရထားတော့မယ်ဆိုတာရှင်းနေပြီးရခိုင်ပြည်နယ်မှာလက်ရှိလုပ်နေတဲ့တိုင်းဆက်လုပ်ဖို့ဖိအားပေးနေတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟစီနာကကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောတဲ့အခါရိုဟင်ဂျာရေးကိုထည့်သွ Piovari. Ruina Luca de Alungu, Manangu Piancobu, Manangu Pia Bi, Nangaga Daiwan, Kula de Magagu, Bangladesh Munijuga, Tonsu, Melu, Piovianga Piovari. Canida Nanganinele, Kula de Magatu, Nilagama, Ruinja Muslim Rue, Chininepa de Bi, a later Piosu Tobu, Shidelu, Canida Nangajai Wunji, Christia Filangale, Seneniga, Turundu Muma, Luda, Sanabia, Wadku, Piovari. Do your Munijo Justin Trudu your. Ruina Yegu, a lead up your su, Melu Piodavi Mele, Belu Ye lose on Lesure, Tijat Kuguro, Muni Freelanga, Piomdavau.
Kaba and Aji Nanganina Iran Jayashita and the town to Sangagun nuclear the body in Jagu, Chatin Jepo, Tamara Donald Trump and Chincha Tabime, Iran in American Piran Zuya and Nanjinago Kama Mobulo, Iran Badae, Ocean, Yadola Ali Kamenigat, the Ningle Nima Piore. Iran in a teacher Kaimazwa, Yati Toma Pipi, nuclear the modern Yene Patalu, Mayune Chilan Lane, Boja, Jisure, Nanga and Ine, Iran Islamic Nanga, Tompia Mugo, Yensayama Pichau, Yaya Shiriko, Pioja, Mingon Dwin, Kaminiga, Ilu, Pioja Laitaba, Iran Tamara Hassan Ruhani Garo, Niom Yuma Chimpani, Kulatamaga, Trinilagango, Tepo, the Ningluniga, Tokotavi Pipale. Nuclear assisting of Chatembo, Nanganaga, Taiwan, the Tonsangaunema, the Bordula Daja, Iran, Bochamata, Peso Yimuri, Pisho Bila de Kisago, Tamara Ruhaniga, Kabagangan in a Sunimelu, Nyoniabare, Iran the Borduni, Bob, Machina Chow, Celeb, Yatare, and Ine, Iran Bor, a teacher, Popia Tajamishi, Yumu Losang Domelu, Tamara Tronga, Pigate, Chadabrini, Machin Chokabare.
American Dinosaur Misery Dinner Saint Louis Muma, Lumenuda do the Sunan and Sasapi, Sanada Warima, Louis and Capion, Loded Lulego, Dinosu and in a Dienta and Yeju Domelu, Dinoto Yemu, Eric Granite, Gradanska Piovari. Sanada Wari, Dudia Mioja, Senina, Nawaima, Sanada Lu, Lidikuga, Perimodi, Jaquera, Yadapo, when you would be seen at Pipauta, Lokejavari. Lumenuda do with the Munia, Sergeant Canyare, Lupu Yadapo, and who, a Pimishi, Wulu, Diarima, Sopja Depom, Jena de Dre, Akulu, Sanada Wari, Tenidaba. တနင်္ဂနွေနေ့မှာလည်းနော်ဒါဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်စိန့်လူးမြို့စင်ဂျေဘုံယူနီဗာစီတီစီတီဒေတာကစီကားတဲ့ဒေါ်မာလုပ်နေရာမှာအဓိကဖြစ်ခဲ့တဲ့စနေနေ့ကယုံစံကမှုတွေအတွင်းလူကိုးရောက်တဲ့မင်းအကိုဖမ်းဆီးခဲ့ပါတယ်အဲ့ဒီဒေါ်မာလုပ်နေရာမှာစတောက်ဆိုင်တွေပကြီးပြာခန်းတွေအဝတ်ထည်ဆိုင်တွေလက်ဆောင်ပစ္စည်းဆိုင်တွေနဲ့ပျော်ရွေးကမ်းမာတွေစသည်အပြင်ဆိုင်ပေါင
ပြည်ထောင်စုမှုဂရိုက်ဒန်စ်ကပြောပါတယ်ပြင်သစ်နိုင်ငံမှာဆယ်မျိုးကဘူရာယုံအတွင်းအမေရိကန်အမျိုးသမီး၃ဦးအဆင့်နဲ့အပတ်ခံလိုက်ရပါတယ်ဒါပေမဲ့ဒီတိုက်ခိုက်မှုဟာအကြမ်းဖက်တိုက်ခိုက်မှုမျိုးမဟုတ်ကြောင်းပြည်သစ်ရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီတိုက်ခိုက်မှုအတွက်အသက်40တနည်းအရွယ်အမျိုးသမီး၃ဦးဖမ်းဆီးလိုက် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
September 18 ရက်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေကိုဇော်ဝင်လိုက်လို့ကြေညာပေးသွားတာပါ။အခုမြန်မာရေးဆွေးနွေးခန်းကမထုတ်လွှင့်ခင်မှာတော့အခုအကျဉ်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံဆိုင်ရာသတင်းလှော်ရေးစက်တိုက်နားဆင်ရပါမယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဒီသတင်းပတ်အတွင်းမြန်မာအပါအဝင်နိုင်ငံပေါင်း193နိုင်ငံကခေါင်းဆောင်တွေအသီးသီးမိန့်ခွန်းပြောကြမှာပါ။ဒါကြောင့်နယူးယောက်မြို့မှာလုံခြုံရေးထူးတင်းကျပ်ထားသလိုသက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုစံတာပြကြဖို့လည်းအသင့်ပြနေကြပါတယ်။ဒီအထက်ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့စံတာပြဖို့ပြင်နေကြတဲ့အကြောင်း VOA သတင်းတောက် Daniel Chef နယူးယောက်ကနေပေးပို့ထားတဲ့သတင်းလောက်ကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံမှာအင်္ဂါနေ့ကစပြီးကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာလုံခြုံရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အသီးသီးမိန့်ခွန်းပြောကြားတော်မှာဖြစ်ပါတယ်။ဒီအတွက်လည်းနယူးယောက်ကုလသမဂ္ဂဌာနချုပ်တို့ဝိုင်းလုံခြုံရေးအရာတန်ဆူချိုးအကာရန်အတားဆီးတွေအပြင်ဂိတ်စစ်ဆေးရေးတွေကိုကုလသမဂ္ဂလုံခြုံရေးအရာရှိတွေကအထူးကြက်မှတ်ဆောင်ရွက်နေပါတယ်။အဲ့ဒီနားတဝိုက်လမ်းပေးစည်းတွေကတော့နှစ်စဉ်ကျင်းပနေတဲ့ထွေထွေညီလာခံအချိန်ရောက်လာလို့လုံခြုံရေးတင်းကျပ်မှုတွေရှိပေမဲ့သူတို့ရဲ့စီးပွားရေးကတော့ပုံမှန်လဲပတ်နေတယ်လို့ပြောပါရယ်။လုံခဲ့တဲ့နောက်ပိုင်းတော့ကမှရောက်လာတဲ့လမ်းပေးစည်းတွေတဦးကလည်
း The guy who was here before
ယင်းဒီဆိုင်မှာလုံခဲ့တဲ့သူကလည်းလိုပဲပြောပါရယ်။ကျွန်တော်ကအစ်စ်ပါ။လာဝယ်စားတဲ့သူတွေအများကြီးတွေ့နေရပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအပါအဝင်ကမ္ဘာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဒီနှစ်အထွေထွေညီလာခံမှာအဓိကဆွေးနွေးဖို့ရှိနေပါတယ်။ဒါ့အပြင်မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးတုံးတက်ဖြတ်မှုဖြင့်တတ်မှတ်ဆွဆွဲခံနေရတဲ့အကြမ်းဖက်ဖိနှိပ်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံနေကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးအထွေထွေညီလာခံမှာဆွေးနွေးဖို့ရှိနေပါတယ်။မြန်မာနိုင်ငံကောင်းဆောင်ဒေါက်ဆန်စုကြည်ဘက်ကရိုဟင်ဂျာတွေအတွက်ဘာတစ်ခုမှထုတ်ပေါ်ပြောဆိုခြင်းမရှိတဲ့အပေါ်မှာပြစ်တင်ဝေဖန်တဲ့စကားလုံးတွေနဲ့ပြီးခဲ့တဲ့တောက်ကြနေကကုလသမဂ္ဂဌာနချုပ်အပြင်ဘက်မှာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲစီစဉ်သူမိုဟီဦးဒင်မိုဟာမက်ယူဆပ်ကတော
့ She's trying to lie to the world
သူဟာကဘာကိုလိမ်ဖို့ကြိုးစားနေပါတယ်။ပြီးတော့အခုသူ့ရဲ့ကျင့်ဝတ်သိက္ခာကလည်းကြဆင်းနေပါတယ်။ဒါကြောင့်သူ့ကိုကျွန်တော်တို့ကန့်ကွက်တာပါလမ်းမပေါ်ရောက်နေတဲ့သူကိုလမ်းမပေါ်ကျွန်တော်တို့ပြန်ရောက်စေချင်ပါတယ
်အလားတူသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေနဲ့သွေးစည်းညီညွတ်ကြောင်းပြတာတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကလည်းမေရီလန်းပြည်နယ်မှာဆန္ဒပြခဲ့ကြပါတယ်ဒီတော့တွင်တိုင်းပြည်လုံခြုံရေးအတွက်အလေးပေးဆောင်ရွက်ဖို့ရှိနေတဲ့အတွက်ဆိုပြီးကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုဒေါက်ဆန်းစုကြည်ဘက်ကဖျက်သိမ်းခဲ့ပါတယ်သူကိုစားဦးဟင်နရီဘန်တီဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့တက်ရောက်มาဖြစ်ပြီးညီလာခံရဲ့အစီအစဉ်အရလာမယ့်စက်တင်ဘာလ20ရက်ဗုဒ္ဓဘူးနေ့မှာကုလသမဂ္ဂမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင်
။မိုင်းဂျန်နိုင်ပြောပြသွားတာပါရှင်။နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံကိုဒီသတင်းပတ်မှစတင်ကျင်းပနေပြီးကဘာပေါ်ကပြိပက္ခအခြေအနေရရကိုကဘာခေါင်းဆောင်တွေဆွေးနွေးကြမှာပါ။ဒီနှစ်ညီလာခံကျင်းပခြင်းဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထိန်ဒုံးကျည်ဆိုင်ရာလုံဆောင်ချက်တွေပို့ပြီးတော့တိုးလာနေတဲ့အချိန်မြန်မာနိုင်ငံမှာလူသားဘေးဒုက္ခအကျပ်တဲ့မြန်မာလာနေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂမှာပထမဆုံးပြောမယ့်မိန့်ခွန်းကိုလည်းကမ္ဘာခေါင်းဆောင်တွေစိတ်ဝင်စားနေကြပါတယ်။ VOA သတင်းတောက် Margaret Bashir ကုလသမဂ္ဂကနေပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
လုံခဲ့တဲ့တဲ့နှစ်ပတ်မှာမြောက်ကိုရီးယားကမြေအောက်နျူကလ িয়ার ဆန်းသတ်မှုလုပ်ခဲ့တာကြောင့်နိုင်ငံတကာကပြစ်တင်ရှုတ်ချပြီးပြင်းထန်တဲ့အရေးယူမှုအသစ်တွေချမှတ်ခဲ့ပါတယ်။တလအတွင်းဒုတိယအကြိမ်ဖြစ်တောက်ကြာနေ့မှာမြောက်ကိုရီးယားကဂျပန်နိုင်ငံကိုကျော်ပြီးပစိဖိတ်သမုဒ္ဒရာနဲ့ဒုံးကျည်တစ်စင်းပစ်လွတ်ခဲ့ပါတယ်။ခင်ဂျွန်အွန်နဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဘာလုပ်ကြမလဲဆိုတာခေါင်းဆောင်တွေဆွေးနွေးကြတဲ့အထိထိတ်တန့်ကပါမဖြစ်ပေမဲ့အဖြေရဖို့ကတော့မလွယ်ပါဘူး
။ There will be a lot of talk about North Korea at the UN.But the reality is that
မြောက်ကိုရီးယားနဲ့ပတ်သက်ပြီးကုလသမဂ္ဂမှာအများကြီးပြောကြမှာပါဒါပေမဲ့ကုလသမဂ္ဂအပြင်ဘက်မှာအမေရိကန်နဲ့တရုတ်နိုင်ငံဆွေးနွေးကြတာကနေဒါလက်တွေ့မှာတန်တမာရေးအဖြေရဖို့တခုတည်းသောအခွင့်အလမ်းဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့ရိုဟင်ဂျာမွတ်စလင်၄သိန်းဟာစစ်စင်ရေးကြောင့်ထွက်ပြေးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်မှာခိုလုံနေကြပါတယ်။အကြမ်းဖက်အခြေအနေတွေရပ်တန့်အောင်လိုအပ်သလောက်မလုပ်ဆောင်ဘူးဆိုပြီးဝေဖန်ခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ကအထွေထွေညီလာခံကိုမတက်ပါဘူး။ဒါမှလာပေမဲ့လည်းဒီအကြမ်းတဲ့နဲ့ပတ်သက်လို့ကုလသမဂ္ဂမှာအဆင့်မြင့်အစည်းအဝေးနှစ်ခုလုပ်ဖို့အစီအစဉ်ထားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံးမထုတ်နိုင်အောင်ဟန်တားထားတဲ့2015ခုနှစ်သဘောတူညီချက်ကနေမထွက်ဖို့လေကမ္ဘာကောင်းဆောင်တွေကသမရထရန့်ကိုစီယုံကြပါလိမ့်မယ်။ဒီသဘောတူညီချက်ဟာတိတ်ဆိုးလွန်းတယ်လို့ဆိုပြီးနှုတ်ထွက်မယ်လို့သမရထရန့်ကချိန်ချောက်ထားတာပါ
။ I think this agreement is a very important agreement. I think that it contributed to
ဒါတဲ့ရေးကြည့်တဲ့သဘောတူညီချက်လို့ကျွန်တော်ထင်ပါတယ်။လက်ရှိမှာရေးကြည့်တဲ့တင်မမှုအချိန်ရော့စေပြီးတည်ငြိမ်မှုရဲ့အကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်
။ Caribbean ဒေသတစ်စီးတစ်ပိုင်းနဲ့ Florida တောင်ပိုင်းကိုတိုက်ခတ်သွားတဲ့အာမာဟာရီဂိမ်းမုန်တိုင်းနဲ့ပတ်သက်လို့လည်းကောင်းဆောင်တွေဆွေးနွေးကြပါမယ်။ဟာရီဂိမ်းမုန်တိုင်းတုံ့ပြန်လို့ဆောင်ရင်းနဲ့တဘာဝဘေးရန်နဲ့ဥရုယာတီပြောင်းလဲမှုတန်ကိုခံနိုင်အောင်လူမှုဝန်ဝိုင်းတွေကိုတည်ဆောက်ရေးအာရုံစိုက်ဆွေးနွေးကြမှာပါ။အာမာမုန်တိုင်းနဲ့တက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းရေဖုံးသွားစေတဲ့ဟာဗီဟာရီဂိမ်းမုန်တိုင်းတွေကြောင့်နိုင်ငံ190ကျော်လက်မှတ်ရေးထိုးထားတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကပြန်ပြောင်းမလားလို့တချို့ကမျှော်လင့်နေပါတယ
်။ He has made some hints that perhaps he won't withdraw after all.If he says anything like that in New York
နောက်ထပ်မှမဟုတ်ဘူးဆိုတဲ့သဘောမျိုးသမ္မတထရန့်ကပြောထားပါတယ်နယူးယောက်မှာအဲ့ဒီလိုမျိုးတခုခုပြောလိုက်ရင်တခြားကောင်းဆောင်တွေတိတ်ကျနေသွားမှာဖြစ်တာကြောင့်ဒါကသူ့အတွက်တာတမန်ရေးအောင်မြင်မှုကြီးဖြစ်ပါလိမ့်မယ
်ဒီနှစ်ထွေထွေညီလာခံကိုရုရှားသမ္မတဗလာဒီမီယာပူတင်တရုတ်သမ္မတရှီကျင်းပင်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်တို့လိုထင်ရှားတဲ့ကောင်းဆောင်တချို့မတက်ပါဘူးသမ္မတထရန့်နဲ့ပြင်သစ်သမ္မတအီမန်နူအယ်မာခရွန်တို့လိုတခြားကောင်းဆောင်တွေအတွက်ကတော့နိုင်ငံတကာစုဝေးတဲ့ပွဲမျိုးကိုပထမဆုံးချိန်တက်ကြတာဖြစ်ပြီးအားလုံးကသူတို့ကိုစောင့်ကြည့်နေကြပါလိမ့်မယ်ခင်ဗျာ
။ကိုချစွာသိန်းပြောပြသွားတာပါရှင်။အခုဆက်ပြီးမြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်တွင်းဖြစ်နေတဲ့ပြဿနာတွေအဖြေရှာရေးမှကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးဖွဲ့ရဲ့အကြံပေးချက်ထဲမှာမြန်မာနိုင်ငံမှာလက်ရှိပြဋ္ဌာန်းထားတဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေအတိုင်းနိုင်ငံသားစီစစ်ဖို့နဲ့ပြင်ဆင်တင်တာတချို့ကိုပြင်ဆင်ဖို့အကြံပေးထားပါတယ်။ဒီအကြံပေးချက်ကိုအကောင့်ထဲပေါ်ရမှာကြုံရတဲ့ပြဿနာတွေနဲ့ဒါကိုဘယ်လိုဖြေရှင်းသင့်လဲဆိုတာတွေကိုအကြံပေးအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ငြိမ်းချမ်းမေတ္တာအဖွဲ့မြန်မာနိုင်ငံကဦးရလွင်ရခိုင်စာပေရင်ကျေးမှုတင်ကဒေါက်ဆော့ခင်တင်နဲ့အတူသတင်းစာဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ခင်မျိုးသက်ဆွေးနွေးထားတဲ့နောက်ဆုံးပိုင်းကိုနားဆင်ကြရအောင်ပါရှင
်။ကျွန်တော်တို့ဒီမှာအကြံပေးထားပါတယ်နော်။ဆိုတော့1982ခုနှစ်နိုင်ငံသားဥပဒေနဲ့နိုင်ငံသားစီစီရေလုပ်ငန်းစဉ်ကိုအချိန်အဟုန်ဖြင့်ဆောင်ရွက်နိုင်ရန်အောက်ပါအချက်များကိုဆောင်ရွက်သင့်တယ်။ဟု
တ်ကဲ့။
အဓိကအချက်တွေ
အချက်လို့ရပါတော့နော်အချက်ပြတဲ့အချက်တွေလည်းအများကြီးရှိရတယ်အဓိကအချက်တွေပဲ
82နဲ့ပဲလို့ရမယ်ဆိုတာပြန်ပြထားတယ်ဒါပေမဲ့82နဲ့လို့ရမယ့်ဟာတွေမှာလေနိုင်ငံသားတွေဘာလို့ရမလဲဆိုတာအသေးစားအကုန်ပြန်ပြထားတယ်ဒါကြောင့်မို့ဒီပြန်ပြထားတာကျွန်တော်တို့က82နဲ့လို့ရမယ်လို့ကျွန်တော်တို့ကပြန်ပြထားတယ်ဒီ82နဲ့ပဲလို့ပါဒါပေမဲ့82ထဲမှာလည်းပဲနော်လက်ရှိနိုင်ငံသားဖြစ်မိတဲ့လက်ရှိအခြေခံမျိုးဥပဒေဖြစ်ပြီးတော့အစိမ့်မဲ့ပြုတော်လေအစိုးရအနေနဲ့ထိုးဥပဒေကိုပြန်လည်သုံးသပ်ဖို့အလုံးစုံတွေကိုစတင်သုံးသပ်သင့်ပါသေးလို့လည်းအကြံပေးတာလေအဲ့ဒါနောက်တော့မှလုပ်တယ်အချိန်အတိုင်းတာတစ်ခုထိနော်သင်လျော်သည့်အချိန်ကာလတစ်ခုအတွင်းအစိုးရအနေနဲ့ဒါလေးကိုပြုပြင်ဖို့တော့စဉ်းစားဖို့လိုပါတယ
်
စဉ်းစားတဲ့အခါမှာဒီချက်တွေကိုထည့်ပြီးတော့စဉ်းစားသင့်ပါသေးလို့ကျွန်တော်တို့အကြံပေးတာဒီဟာတွေကိုလုပ်ပါလို့ကျွန်မအကြံပေးထားတာမဟုတ်ဘူ
းဒါကိုကျွန်တော်တို့ပြောရတယ်အခု80နှစ်ဥပဒေကဆော့ဆော့ကျွန်မလည်းပြောခဲ့ပါတယ်80နှစ်ဥပဒေကိုအကြံပေးတဲ့အခါမှာဒါဒီတိုင်းလုပ်ထင်ပါတယ်အဲ့ထက်ကမှအချက်ကလေးတွေပြင်သင့်တယ်လို့ပြောထားတာရှိပါတယ်အဲ့အချက်ပြင်သင့်တဲ့အချက်တွေတည်းရပါတော့ဘယ်အချက်ကလေးအဖြစ်ပြင်ဖို့လို့ခက်နေလဲဆိုတာဦးစီပြောင်းနဲ့နည်းနည်းပြောပြပေးပါ
ကျွန်တော်ကတော့ဒီဘက်လေအသေးစိတ်ဥပဒေအသေးစိတ်အချက်လက်ကိုတော့ဘယ်လိုလုပ်သင့်တယ်ပါညာအကြံပေးတယ်မျိုးတော့ကျွန်တော်လည်းဘာလဲမလေ့လာထားဘူးဒါပေမဲ့ကျွန်တော်လေ့လာထားတာတစ်ခုကတော့အခုလောစေဒါဒီရခိုင်တိုင်းသားတွေခေါင်းဆောင်တွေပေါ့နော်ခေါင်းဆောင်တွေပြောတာပါအပြီးတော့နောက်တက်မတော်ကကွေးဦးစီးချုပ်ကပြောထားတာရှိတယ်အဲ့ဒါဘာလဲဆိုတော့ဒီဒေသမှာ1982ဥပဒေနဲ့စစ်မယ်စစ်လို့ကန့်ညီတဲ့လူတွေဆိုရင်ပေးမယ်မကန့်ညီတဲ့လူတွေဆိုရင်သူတို့စခန်းထဲမှာဒါသူတို့ကိုထားမယ်တခြားနိုင်ငံတွေကဒါလက်ခံတယ်ဆိုရင်ပို့မယ်ပါညာဆိုပြီးတော့မှဒီလိုပြောထားတယ်ပြောထားတော့လက်တွေ့ကျွန်တော်တို့ကတေချာကြီးလိုက်တဲ့အခါကျတော့အခုလက်ရှိရခိုင်ပြည်နယ်ပေါ့အထူးသဖြင့်ဒီ ဒါဟိုဘက်ဟိုပေါ့နော်ရခိုင်ပြည်နယ်မြောက်ပိုင်းအခုဒီဒီဘာလဲမောင်နှုတ်ပြည်ဘက်တွေကိုကြီးလိုက်မယ်ဆိုရင်အဲ့ဒီဘက်မှာဆိုရင်ကျွန်တော်ထင်တယ်1982ဥပဒေအတိုင်းဒီတိုင်းပဲဒီရှိသီးသားနဲ့ပဲလှုပ်လိုက်မယ်ဆိုရင်99ရာခိုင်နှုန်းနောက်ကအဲ့ဒီစခန်းတွေကိုရောက်သွားလိမ့်မယ်ဒါကြီးကအဲ့ဒီနီးနဲ့ဖြည့်ရှင်းလို့ရမရဆိုတာကတော့ဒါစဉ်းစားဖို့လိုတာပေါ့ဒီနောက်ပဲကျွန်တော်တို့ဟိုပြပါဆရ
ာဦးဝင်းလင်းနေနဲ့ပေါ့နော်ဆရာအထင်ပြီးတဲ့အထက်ကဟိုဦးစီတော်မြတ်ကထောက်ပြတယ်ဒါဒီတိုင်းအထက်မှာအတိကျတော့ဥပဒေကဟိုပေါ့ဒါဥပဒေပညာရှင်တွေလောက်ရမယ်ကိစ္စပေါ့ဒါပေမဲ့ပြည်သူအများနာလေအောင်ရေးပူရပေါ့နော
်
ဒီအခုလိုမျိုးဖြစ်နေတဲ့ပြဿနာဦးစီတော်မြတ်ပြောတဲ့ပြဿနာကိုဘယ်လိုဖြေရှင်းအောင်မလို့ဦးဝင်းလင်းထင်ပါလဲ
ကျွန်တော်တို့ဟိုရခိုင်ပြည်ကိုသွားပြီးတော့မြေပြင်မှာရှိတယ်အဲမွတ်စလင်ဟိုကျေးရွာတွေရောကမ်ပ်တွေမှာရှိတဲ့လူကြီးတွေနဲ့လည်းတွေ့တယ်ဒါဆရာမကြီးတို့လည်းပါတယ်နော်အဲ့ထဲကလူတွေရောရန်ကုန်မြို့မှာရောက်နေတဲ့သူတို့ရဲ့မျိုးနွယ်တွေကပညာတတ်တွေအတိုင်းဝိုင်းနေတော့တွေ့တဲ့အခါမှာကျွန်တော်တို့ဒီ1982ခုနှစ်နိုင်ငံသားဥပဒေနဲ့လုံးဝအစစ်အစေးမခတ်နိုင်ပါဘူးလို့တယောက်မှပြောသွားတာမရှိဘူးအကုန်လုံးကစစ်ဆေးထားမှာမယ်မှန်လားဆရာမကြီ
းဟုတ်ပါဘူ
းတရားမှမပြောဘူးမရှိပါစေနော်သို့တော်သူတို့ဘာပြောလဲဆိုရင်မှန်မှန်ကန်ကန်တိတိကျကျနဲ့ political will နိုင်ငံရေးစံတာအပြည့်အဝနဲ့အကောင့်ထဲပေါ်ပါနော်အဲ့တော့အခုနပြောတဲ့ crisis ကဘာလဲဆိုလို့ရှိရင်ပြဿနာ99ရာခိုင်နှုန်းမရနိုင်ဘူးဆိုတဲ့ကိစ္စပါဆို documentation သူတို့ရအထောက်ထားအဲ့ဒါကိုအယူအဆနှစ်ခုဖြစ်နေတယ်နော်ဟိုမှာရှိနေတဲ့မွတ်စလင်တွေကဘာပြောလဲဆိုလို့ရှိရင်သူတို့ရဲ့ဘိုးဘေးပေါင်းပင်အစင်အဆက်အရာဥမာတင်းကြိုင်းထဲမှာတော့သွားထိုးပြီးတော့ဒါကျွန်တော်အဖေဒါကျွန်တော်အဖိုးကျွန်တော်အဖိုးလို့ပြနိုင်တယ်နော်အဲ့လိုပြနိုင်ပြီမဲ့လေသူတို့မှာစာရွက်ဆိုတဲ့ documentation တွေမရှိဘူ
း
အဲ့ဒီစာရွက်တွေရလဲပဲခက်အဆက်ဆက်မှာတင်ခံရတာတွေရှိတယ
်ဟုတ်ကဲ့ပါ
တင်ပြီးတော့နောက်တစ်ခုနဲ့စာထိုးနောက်တစ်ခုနဲ့စာထိုးတော့ဒီသက္ကလုံးအလုံးအတုံးလိုက်အပြစ်လိုက်ဥပဒေကို letter of law အတိုင်းလုပ်မယ်ဆိုရင်သူတို့က undocumented ဖြစ်နေတယ
်
နော်အဲ့ဒါကြောင့်လို့အဲ့ဒါဆိုရင်လည်း NVCU ဆိုရင်လည်းပဲ NVC ကမိဘနှစ်ပါးဒီညီသည့်နိုင်ငံသားဖြစ်စေကမှုနိုင်ငံသားအဆင့်ကိုရထားပြီဆိုရင်သူတို့ကမွေးလာတဲ့သားသမီးတွေ NVC ယူစရာမလိုဘူးလို့ပြောထားတယ
်
အဲ့တော့ NVC ယူရေးကိစ္စမှာလည်းသူတို့ကတော့တို့ဘိုးဘွားတွေဟာမိဘတွေဟာဒီမှာနေခဲ့တဲ့အတွက်တို့က NVC နဲ့နိုင်ငံသားဆက်စေးကမှာမဟုတ်ဘူးနိုင်ငံသားရရေးကိုတိုက်ရိုက်လျှောက်လို့ရတယ်လို့တင်တယ်အဲ့တော့အဲ့ဒီနားလည်မှုလေးတွေကိုကျွန်တော်တို့ကတိတိဆိုင်ဆိုင်ဖြည့်ရှင်းပေးမယ်၊ကွင်းဆင်းပြီးတော့ဖြည့်ရှင်းလိုက်မယ်ဆိုရင
်
ဒါကျွန်တော်တို့ဖြည့်လည်မှုရသွားမယ်က
ျ။ဟုတ်ကဲ့ပါ။နှစ်ပေါင်း30ကျော်ပေါ့နော်။ဒီဥစ္စာပြောနေဆိုနေကြရင်ဒါလည်းလုပ်ပါလို့ပြောတယ်။ဆောက်ရလို့အခုအရင်ကပြောလို့တိတိကျကျလိုက်နာပြီးလှုပ်ဆောင်မှုမရှိရ
။
မရှိရတဲ့ဘာမှဒီဥပဒေမှာမှ weak point ကရှိနေတယ်။အားနည်းချက်ကရှိနေတယ်။ဟုတ
်ကဲ့။
ဆောက်အားနည်းချက်ကိုဟိုပြင်ပါဆိုပြီးတော့ဒီကအမကြီးတို့ပေါ့နော်။အကုန်လုံးကထောက်ပြတယ်ဒီဒီ commission မှတော့ပြန်ဆိုတော့အဲ့ဒီဟာလိုက်နာဖို့တော့လုံအောင်ပါပေါ့နော်ဆိုတော့ဒီဘယ်အတိုင်းတာထင်များအချင်းချင်းလေးပေါ့နော်ဘယ်အတိုင်းတာထင်များဟိုမလိုက်နာနိုင်တာရှိတယ်လိုက်နာနိုင်တာပါလေရှိတယ်အရင်ဆုံးပြောပြပေးပ
ါဟုတ်ကဲ့ဟိုကျွန်မနေလည်းပြောချင်တာပေါ့နော
်ဆရာဝန်ပေါ့နော်ပြောလို
့တိုက်ပေါ်ဘာပဲဖြစ်ဖြစ်ပေါ့နော်ဒါလက်ရှိ82ဥပဒေနဲ့လောက်ရမယ်လုပ်တဲ့နေရာမှာလေကျမတို့ပြောထားရင်ဒါနိုင်ငံသားစီစီလုံးခဲ့တဲ့ရှင်းလင်းတိကျသည့်မဟာဗျူဟာနဲ့အချိန်ကာလကိုသတ်မှတ်တင်ပါလို့ကျမတို့ပြောထားတာ
ဟုတ်တယ်အဲ့အချိန်ကာလအဓိကအရေးကြီးပါလားအ
ဲ့တော့ဘယ်နှစ်အချိန်ကာလလဲနှစ်နှစ်ယူမလားသုံးနှစ်ယူမလားနော်ဒီအချိန်ကာလထဲမှာဘလို့ဘလို့ဗျူဟာတွေရှာပြီးတော့လုပ်တော့မယ်ဘလို့ရတဲ့လူကိုဘလို့ပေးမယ်မရတဲ့လူကိုဘလို့ပေးမယ်ခုနဆရာပြောသလိုဒီ NBC ကတ်မကန်ရမယ့်လူကဘယ်လိုမျိုးစားတွေကမကန်ဖို့မလိုဘူးဘယ်လိုမျိုးစားကိုလိုရဲနော်သူတို့ဒီ instant ရောက်နေတဲ့ instant တွေပါမှာလေကျမတို့ဒါအမျိုးအစားခွေးဖို့လိုပ
ါ
ဒါတွေကိုစနစ်တကျဒါ instant အပိုင်းဝိုင်းကလေလိုက်နာဖို့လိုတယ်လို့ကျမတို့အစိုးရဖက်ကနေဒ
ီပြချတယ
်ဒါကိုတပ်တပေါ်ဒီလုပ်ဖို့လိုပါအဲ့ဒါကြောင့်မပြောမှာစပြီးတော့မှလုပ်ဖို့လိုအပ်ပါလေအဲ့ဒီလိုလိုအပ်တဲ့မှာကျမတို့အကြံပေးထားတယ်အစိုးရအနေဖြင့်နိုင်ငံသားဖြစ်ခွင့်မရရှိသူများ၏အခြေအနေများကိုရှင်းလင်းတင်ပြဖို့ပြုလုပ်ပေးပါလေ
ဟုတ်ပါအဓိကအဲ့ဒါအရေးကြီးတာပဲဟုတ်ကဲ့
နိုင်ငံသားမရဘူးဆိုလို့ရှိရင
်
သူ့ကိုဘာကြောင့်မရလဲဒါပေမဲ့ဒီလူကိုဘလို့ဥပဒေပေါင်းအောင်မနေရမလဲဆိုတာကိုလေကျမတို့အဲ့ဒီအောက်မှာရှင်းလင်းပြီးတော့အကုန်ပေးထားတယ်
ဟုတ်ကဲ့
အဲ့တော့မရတဲ့လူကိုလေနေခွင့်တော့ပေးမယ်နိုင်ငံသားမရဘူးဒါပေမဲ့ဘီလိုဥပဒေနဲ့သူတို့နေရမယ်ဆိုတာလေအစိုးရရှင်းရှင်းလင်းလင်းပြောအောင်ဒါတော့မကဘူးကျမတို့ရဲ့ recommendation မှာအသေးစားဖတ်ဖို့လိုပါတယ
်
နောက်ဆုံးမှပေးထားတယ်နိုင်ငံသား လက်ရှိနိုင်ငံသားစီစီရဲ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတိုင်တန်းမှုများကိုထိုစီစီရဲ့လုပ်ငန်းနဲ့ပါဝင်မှုမရှိသည့်တခြားအစိုးရဌာနမှအရာရှိများအားတာဝန်ပေး၍လျင်းမြစွာအရေးယူဆောင်ရွက်စေသင့်ပါသည်အဲ့တော့ဒီ
အချိန်ကန့်သက်တာပါနော
်ဟုတ်အချိန်ကန့်သက်တာဒီလုံးရည်တဲ့ဟာမှာဒီ
အချိန
်စီစီရဲ့အဖေကနော်လက်စားမှုတွေဘာတွေမသိလျော်တာတွေလိုတာတွေပိုတာတွေလုပ်တယ်မစီလျော်တာတွေလုပ်တယ်ဆိုလို့ရှိရင်သူတို့ကိုလေစုံစမ်းစစ်ဆေးမှုဖွင့်ကြည့်ရအောင်ထားရဟု
တ်ကဲ
့အဲ့တော့ဒါကိုတည်တည်ဆဲဆဲကြည့်ကြည့် recommendation ရေတကယ့်တော့ပေါ့နော်ဒီရှင်းလင်းလို့ရနိုင်နေဟာလေရခိုင်ပြည်သူလူတွေရောရောက်နေတဲ့မွတ်စလင်လူတွေအတွက်ရောတကယ်ဖြည့်ရှင်းလို့ရနိုင်တယ်အခြေအနေတွေအများကြီးရှိပါတယ်ဒါကြောင့်မို့ဒါကိုလက်ခံပြီးတော့အရင်ဆုံးဒါလေးနဲ့စကြပါလို့ကျွန်မဖက်ကတော့ဒါလေးပြောချင်တယ
်ဆက်စားလို့အချိန်အကန့်အသတ်ကလည်းရှိနေစီးစနစ်နဲ့လည်းလုပ်မယ်ဒီလက်စားမှုတွေနော်ဥပဒေပေါင်းတင်းကဒီအားလုံးဘက်ဆောင်ပါဖို့ပေါ့နော
်အဓိက
အရေးကြီး
ဟုတ်ကဲ့ဟု
တ်ကဲ့ဟုတ်ကဲ့ပါဟုတ်ဦးစီဆောင်ရဲ့ဖက်လုံးပါပေါ့နော်10မိနစ်လောက်ပေါ့နော်ဒီအခုရခိုင်ဒီနေ့ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ပေါ့နော်မစ္စတာကိုပီယာနဲ့ဥဆောင်တဲ့အဖွဲ့အကြံပေးတော့ပါတယ်အဲ့ဒါကိုဒီဒီကမြန်မာနိုင်ငံကတကယ်လိုက်နာနိုင်လားမနိုင်လားပေါ့နော်အချင်းချင်းလေးနည်းနည်းသုံးသပ်ပေးပ
ါအဓိကကတော့ဒါကျွန်တော်တို့အစိုးရတော့အရေးကြီးဆုံးပေါ့တိုင်းပြည်မှာအစိုးရကတော့ဒါချက်ချင်းပဲဒီထုတ်ပြန်တယ်ဒီဟာတွေကိုတတ်နိုင်တော့အကောက်တွေပေါ်သွားမှဆိုတာဒါပေမဲ့ခက်တာကဟိုကျွန်တော်တို့ဟိုဗာလဲတိုင်းသားပေါ့နော်ဘာလို့ဒီရခိုင်ပြည်နယ်စုကလေးကရခိုင်တိုင်းသားရခိုင်တိုင်းသားခေါင်းဆောင်တွေကလက်မခံရခက်တာပေါ့ခက်တော့ဒီကကော်မရှင်ဖွဲ့စပ်ဖွဲ့ကလေးကရခိုင်တိုင်းသားဒီအမျိုးသားပါတီပေါ့နော်ရခိုင်မျိုးသားပါတီကလက်မခံတဲ့ခါကျတော့အခက်အခဲတစ်ခုရှိတယ်နောက်တမလောက်ကဝေးဦးစီးချုပ်ကလည်းမစ္စတာကိုပီအနန်ကိုလက်ခံတွေ့ဆုံတဲ့အချိန်မှာတချို့ဟာတွေသူကထောက်ပြပြီးတော့မှအဲတိုင်းသားတွေလက်ခံမှုလို့တိုင်းသားတွေလက်မခံရအခက်အခဲရှိနေတယ်ဆိုပြီးတော့ပြောထားတဲ့ခါကျတော့ဟိုတစ်ဖက်ကဘလောက်ပဲဟိုကောင်းတဲ့အစီအခံစားဖြစ်ပါစေဒီမှာလိုက်နာကောင်းတဲ့ပေါ်မဲ့တကယ်ကြီးကျယ်တဲ့အရေးပါတဲ့ institution တွေလူပုဂ္ဂိုလ်တွေကလက်မခံမှုဆိုတော့အခက်အခဲတော့လည်းရှိမယ်လို့ထင်ပါတယ်ဟု
တ်ကဲ့ပါဦးဝင်းလည်းအချင်းချင်းပေါ့နော်
နောက်ဆုံးညီချင်းအခုနောက်ပြောတဲ့ပုံမှာပဲကျွန်တော်ဆွေးနွေးကြပါလေနော
်
အငင်းမပွားတဲ့ non controversial လုံနိုင်တာတွေကျွန်တော်တို့ပြောထားတာရှိတယ်နော်ဒါကို low hanging fruits လို့ခေါ်တာပေါ့ဆူးလွယ်ခူးလွယ်ဆွတ်လွယ်တဲ့လက်တလောလုံလုံရတဲ့ကိစ္စရကလေးတွေနော်အဲ့ဒါလေးတွေကိုလုံပြလို့မြင်းပြင်းမှာလက်တွေ့လာပြီဆိုရင်ယုံကြည်မှုတည်ဆောက်မှုပါပို့ပြီးအားကောင်းလာမယ
်
အဲ့လိုယုံကြည်မှုတည်ဆောက်မှုအားကောင်းလာရင်ပြည်သူရဲ့ပါဝင်မှုပါလာမယ
်
အဲ့တော့ပြည်သူရဲ့ပါဝင်မှုပါလာပြီနဲ့အမျှဒီအကြံပေးချက်မှာရည်ရွယ်ချက်ရှိတယ်ရှိပါလေရည်ရွယ်တွေကိုအဲ့လိုလုပ်ခြင်းအပြင် result oriented အဖြေတွေလည်းထွက်လာပြီးအဖြေတွေကလည်းကောင်းသောရလဒ်တွေဖြစ်လာတဲ့အတွက်နှစ်ဖက်ပြည်သူဟာတစ်ဖြည်းဖြည်းယုံကြည်စိတ်ချလာပြီဆိုရင်ပြည်သူရဲ့ပါဝင်မှုရမယ်ဆိုမဟုတ်ချမဆိုအောင်မြင်မယ
်
ပြည်သူပါဝင်မှုမရရင်တော့ကြောက်အောင်မ
ြင်ဟုတ်ကဲ့ဒါဆယ်မိတ်နည်းနည်းတော်တော်လေးတုံ့တက်ပြပါရစ
ေဟုတ်ပါတယ်ကျမတို့ဘာပဲလုပ်လို့ဒီကော်ဖီအန်နဲ့ကော်မရှင်ရဲ့အကြံပေးချက်အပေါ်မှာဘေဟာလေးတွေကိုလုပ်လို့ဖြစ်ရင်ပေါ့ရခိုင်နဲ့အနေနဲ့ရှစ်ဆယ်ရေးရှိမှဘလို့အကျိုးရှိစုရှိမလဲဘေဟာကိုမလို့ရင်အကျိုးကျေးဇူးနဲ့မလဲဒါတွေကိုစစ်စစ်ဆက်ဆက်ကြည့်ပြီးတော့မှာပဲကျမတို့ပြည်သူလူထုဘက်ကပူပေါင်းပြီးတော့အစိုးရနဲ့ရောလူအဖွဲ့အစည်းတွေနဲ့ရောဒီပြည်သူလူထုတွေနဲ့ရောဒါကိုစဉ်းစားဆင်ခြင်ဖို့လိုပါတယ
်
တစ်ဖက်တည်းအမြင်မျိုးမဟုတ်ဘဲနဲ့အပြုသဘောနဲ့အကုန်လုံးစဉ်းစားကြည့်မယ်ဆိုလို့ရှိရင်ကျမတို့ recommendation မှာနေတမ်းမှာပေးထားရတာရှိပါတယ်เนาะနိုင်ငံရေးခေါင်းဆောင်များနဲ့အစိုးရအတူပူးပေါင်းလက်တွဲဆောင်ရွက်သွားရမည့်လုပ်ငန်းတာဝန်များပဲဖြစ်ပါတယ်အကြံပေးကော်မရှင်အနေနဲ့ခိုင်မာစွာယုံကြည်တဲ့အချက်တခုပါတော့တဲ့เนาะနိုင်ငံရေးအရာဆောင်ရွက်ရန်စံတရှိမှုကိုအသုံးပြုပြီးတော့ကြိုးပမ်းဆောင်ရွက်သွားမည်ဆိုပါကရခိုင်ပြည်နယ်အနေနဲ့၎င်းရဲ့အလားလာကောင်းတဲ့အချက်တွေနဲ့အညီဖွံ့ဖြိုးတိုးတက်လာပြီးသမိုင်းကြောင်းအရာထေဝါခဲတဲ့ရခိုင်ရဲ့ပေါ်ပြို့ဖို့ကိုပြန်လေရရှိနိုင်ပါလေဒါကကျမတို့ရခိုင်ပြည်ရေစူးစမ်းမှုပေါ်မှာအများကြီ
းမှုပေး
ပါလေအဲ့ဒါကိုဒီမှာပြောချင်ပါလေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါအခုလို VOA မှာဒီအကြံပေးကော်မရှင်ရဲ့ဒီအစီအစဉ်ကစားပေါ့နော်အကြံပေးချက်နဲ့ပတ်သက်ပြီးတော့ဟိုဝေဖန်ဆွေးနွေးသွားကြတာအတွက်အများကြီးလာရောက်ဆွေးနွေးကြတာကိုချီးမြှောက်ပါတယ်ဦးလင်းဟောဆရာမကြီးဆောင်းဆောက်ကျင်းဦးစီပြော
ဟုတ်ကဲ့
ဟုတ်ကဲ့ကျမတို့ဖက်ကလည်းဟိုတီးပင်းပြီးထိုက်တာလေးတွေကိုကျမတို့ပြောညဝေပေးရတဲ့ပေးချောင်းကိုကျေးဇူးတင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
တက္ကသိုလ်မျိုးသက်စီစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာရေးဆွေးနွေးခန်းတွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါလေ။ VOA ရဲ့ internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါလေရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်တင်းလာနေမြန်မာ VOA American တန်ရဲ့မနေ့9ရက်နေ့အထိနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေလည်းမြမကြီးကပေးစာကဏ္ဍနဲ့အတူဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာ
စစ်တွေမြို့မှာသတင်းယူနေတဲ့ဂျာမနီနိုင်ငံအခြေစိုက် ARD TV သတင်းအဖွဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ဝိုင်းဝန်းရံမှုတာကိုခန့်ရပါတယ်။ဆွဆွဲချက်ကတော့ဂျာမန်သတင်းအဖွဲ့ကကင်မရာမဲ2ယောက်ကို
ရခိုင်ပြည်နယ်မှာသတင်းရယူရေးဘလော့ခက်ခဲလာနေပြီလဲဆိုတော့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့မတ်ရေးတန်တော်ကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တိုလေးတွေရေးလာတဲ့တော်ရရှင်တွေရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝင်မျှပေးကြပါရစေနော်။အောင်နိုင်ဦးဆိုတဲ့တော်ရရှင်ကအားပေးလာခဲ့တာသမရရေကင်လက်ထက်ထဲရပါတဲ့။ဟုတ်ကဲ့ပါ။ဒေါက်တော့ကိုကြားခဲ့ပါပြီလို့ပြောရမှာပါပဲ။ကျေးဇူးတင်ပါတယ်နော်။ဟာချစ်ဆလင်ကလည်းတရားမျှတတဲ့ဗလိုက်မှုမရှိတဲ့သတင်းမှန်များကိုထုတ်လွှင့်ပေးနေလို့အားပေးပါတယ်တဲ့။သရရှင်နေစီကဒီလိုမျိုးအစဉ်အမြဲအားပေးပါတယ်ဆိုရဲအားပေးစာရဲ့လက်ခံရရှိနေတဲ့အချိန်မှာပဲဒီအခုတလောမှာကျမတို့ဒီမြန်မာနိုင်ငံမှာဖြစ်ပွားတဲ့ရခိုင်ဒေသပြည်ပခန့်နဲ့ပတ်သက်ပြီးတော့သတင်းတင်ပြမှုတွေနဲ့ပတ်သက်လို့သရရှင်နေတော်တော်ကိုအမျက်ဒေါသထွက်ပြီးတော့အစာရေးကြတဲ့အစာတွေလည်းဒီနေ့ဒီနေ့ဖတ်လို့မနိုင်နိုင်အောင်ရရှိပါတယ်နော်။ရုပ်ရင်းကျန်းတဲ့အစာတွေကအများစုဖြစ်နေတာကိုဝမ်းနည်းစရာတွေ့ရပါတယ်။ထုံးဆိုရဲတော့ရှင် Facebook ပေါ်မှာလာရေးထားတာကတော့ဒီမြန်မာနိုင်ငံရခိုင်ဒေသကအဖြစ်ပြနဲ့တိုက်ရိုက်မဆက်ဆိုင်ပါဘူး။2001ခုနှစ်စက်တင်ဘာ17ရက်နေ့အမေရိကန်ပြည်အောင်စုအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့သူရေးထားတာဖြစ်ပါတယ်
။သူများဒုက္ခရောက်ခဲ့တာကိုဝမ်းနည်းကြောင်းစိတ်မကောင်းကြောင်းမပြောဘဲမရှုစိတ်နဲ့မန့်တွေရေးနေတာတွေ့ရတော့မြန်မာပြည်အတွက်ရှက်မိပါတယ်။မလုပ်တတ်ပါဘူး။အမေရိကန်တမိုင်းမှာပြည်သူဒုက္ခရောက်ဆုံးဖြစ်ခဲ့တာပါ။ဝမ်းနည်းပွဲသတိရမိပါတယ်။2001စက်တင်ဘာ17ရက်နေ့
ဒါကတော့ထင်ဦးဒီလိုမျိုးမြန်မာနိုင်ငံကတော်ရရှင်နေအမေရိကန်ပြည်အစုတိုက်ခိုက်ခံရတဲ့ဖြစ်ရရဲ့သတင်းအောက်မှာရုံရင်းကြမ်းတမ်းစွာနဲ့အစာတွေရေးလာကြတာကိုတုံ့ပြန်လာတာပါနောက်ထပ်တော်ရရှင်အင်တန်ဂျွေဆိုတဲ့တော်ရရှင်က 9/11 ကိုသတိရရင်အကြမ်းဖက်မှုကိုအားမပေးပါနဲ့လို့ဆိုလာပါတယ်အကြမ်းဖက်မှုကိုကန့်ကွက်တဲ့တော်ရရှင်နေပါရှင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီလူမှုရေးရာနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြပေးကြပါမယ် We are the world 25 for Haiti ဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြတာပါဒီနှစ်လယ်ပိုင်းကလေးကတော်ရရှင်တယောက်လှမ်းပြီးတော့တောင်းထားခဲ့တဲ့သတင်းဖြစ်ပါတယ်အဲဒီကအဲ့ဒီသတင်းလေးမထုတ်လွှင့်ပေးလိုက်ဖြစ်ပါဘူးဖခင်များနဲ့အထူးစီစဉ်နဲ့တိုက်သွားလို့ပါဒီသတင်းကဒီ2010ခုနှစ် Haiti နိုင်ငံမှာအင်အားပြင်းနေငင်းရလှုပ်သွားခဲ့ပြီးတဲ့နောက်ဒီတချင်းနဲ့ရမုံဝေရှာဖို့အတွက် Life 25ဆိုတဲ့ခေါင်းစဉ်နဲ့ပြန်ပြီးတော့ထုတ်လုပ်တာပါ February 1ရက်နေ့2010ခုနှစ်မှာအမှုပညာရှင်ပေါင်း80ကျော်နဲ့ဒီတချင်းကို14နာရီကြာအောင်လို့အတန်သွင်းခဲ့ကြတာဖြစ်ပါတယ်ငွေရင်းတချင်းကိုမူလထုတ်လုပ်သူတွေဖြစ်တဲ့ Quincy Jones နဲ့ Lionel Richie တို့အပြင် Haiti ကျွန်းသား American နိုင်ငံသား Wyclef Jean နဲ့ဒီတချင်းကိုပူရဲပြီးတော့ထုတ်လုပ်ပါတယ်ဒီတချင်းတစ်ကမူရင်းတချင်းနဲ့ဂီတတီဆောက်ပုံတူပေမဲ့လည်းတချင်းတစ်ထဲမှာတော့ Hip Hop စာသားတွေလည်းထည့်သွင်းပြီးတော့တိစုထားတာလဲနားဆင်နိုင်ပါတယ်ဒီတချင်းတောင်းတဲ့ရန်ကုန်ကအစောဝင်လင်းခေါ်စိတ်စက်ကကလေးများနေအတွက်တကယ်တမ်းတချင်းတောင်းတာပါ မြန်မာပြည်နဲ့ကမ္ဘာနိုင်ငံအသီးသီးမှာဆေးဘေးအဆောင်ငတ်မှုခေါမပီးနဲ့မျိုးမျိုးသောဆင်းရဲဒုက္ခရောက်နေကြတဲ့ကလေးတငယ်တွေအတွက်အထူးသတိရခြင်းများစွာနဲ့တခြင်းတစ်ပုတ်တောင်းဆိုကြပါရစေ။ We are the world 25 for Haiti ဆိုတဲ့တခြင်းကိုထုတ်လွှင့်ပေးပါရစေ။မြန်မာနိုင်ငံနဲ့ကမ္ဘာနိုင်ငံအသီးသီးမှာဆင်းရဲဒုက္ခခံစားနေရတဲ့ကလေးတွေပါဝင်အားလုံးအတွက်အမြဲတမ်းပျော်ရွှင်ချမ်းမြေ့ခြင်းကိုထာဝရပိုင်ဆိုင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရစေခင်ဗျာ။ဒီလောကတစ်ခုလုံးရဲ့ကလေးတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေလို့ရန်ကုန်မြို့တော်ကစောဝေလင်းထွန်းခေါ်စိတ်စိတ်ကတောင်းလာပါတယ်။အယက်စီတိုင်းကိုဖရာသခင်ကောင်းကြီးပေးပါစေ။အာမင်လို့ရေးလာပါတယ်ရှင်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေးရပါစေနော်။ဒီတခြင်းဒီတော်ရရှင်တောင်းဆိုသလိုပဲဒီကလေးတွေပါဝင်ဒုက္ခဆင်းရဲအတိတ်ကြုံတွေ့ခံစားနေရတဲ့သူတွေအမြဲဆုံးပျော်ရွှင်ချမ်းမြေ့ခြင်းကိုထာဝရပိုင်ဆိုင်နိုင်ပါစေလို့လည်းဝိုင်းဝန်းပြဆုတောင်းပေးကြပါတယ်။အမှုပညာရှင်ပေါင်း80ကျော်ပါဝင်တည်ဆူထားတဲ့ We are the world.ကျွန်ုပ်တို့ကကဘာကြီးဖြစ်ပါတယ်ဆိုတဲ့တဲ့ချင်းကိုနားဆင်ကြည့်ပါဦးနော
် There comes a time when we hit a certain call when the worldMust come together as one. There are people dying.
Oh, when it's time to lend a hand to life,
the greatest gift of all.
We can't go on pretending day by day
that someone somehow will soon make a change.
We are all part of God's great big family, and it's true, you know love is all we need.
We are the children, we are the ones who make the world a better
place. There's a choice we're making.You and me.
Well, set up your heart. Oh, so they know that someone cares.
So their cries for help will not be in vain.
We can't let them suffer. No,
we can't run away.
Right now, they need a helping hand.
We are the ones who make a brighter day, so let's start giving.
Oh, there's a choice we're making. We're saving our own lives.
It's true, we make a better day, just you and me.
We are down and out, and there seems no hope at all.
We are the world 25 for Haiti ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။တော်ရရှင်တွေကိုမြန်မာတခြင်းလေးတစ်ပုံနဲ့လည်းနောက်ပိုင်းမှာမြစ်တာတိလက်ဆောင်ပေးဖို့ရှိပါရနော်။အခုဆက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ဗီဒီယိုကပြီးခဲ့တဲ့သတင်းပတ်အတွင်းမှာထုတ်လွှင့်ပေးသွားတဲ့သတင်းတစ်ပုဒ်ပေါ်မှာပဲတုံ့ပြန်မျိုးတော်ရရှင်တရရေးလာတာဖြစ်ပါတယ်တော်ရရှင်။တက်ဦးပါ။ဂျော်ဆဲဆွချီအစတုန်းကအစီအစဉ်ထားသလိုမျိုးတနင်္လာနေ့မှာကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်တော့ဘူးဆိုတဲ့သတင်းကိုနားဆင်ပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ချက်ကိုတုံ့ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်
။ဒီသတင်းသာအမှန်ဆိုရင်ဒေါ်စုအနေနဲ့ကုလသမဂ္ဂညီလာခံတက်တဲ့လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒေါ်စုသာတက်ရောက်ပြီးအမှန်တရားကိုတုံ့ပြန်ဖြေရှင်းမပြဘူးဆိုရင်နိုင်ငံကသူတို့ထင်ထားတာသူတို့ဆွဆွဲထားတာမှန်နေလို့ဒေါ်စုအနေနဲ့တက်ရောက်မဖြေရှင်းရဲပဲရှောင်ပြေးသွားတယ်လို့ထင်လာနိုင်ပါတယ်။ဒါကြောင့်မို့နိုင်ငံတော်အတံမြင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကုလသမဂ္ဂညီလာခံကိုကိုယ်တိုင်တက်ရောက်ပြီးနိုင်ငံတကာကထင်ထားတာဆွဆွဲထားတာမဟုတ်မှန်တဲ့အကြောင်းတုံ့ပြန်ဖြေရှင်းသင့်ပါတယ်။အခုအချိန်မှာနိုင်ငံတချို့ကလည်းအမှန်တရားကိုသိနေလို့မြန်မာနိုင်ငံဘက်ကနေထောက်ခံထားတဲ့နိုင်ငံတွေလည်းရှိနေပါတယ်။တရုတ်၊အိန္ဒိယ၊ရုရှားတို့လိုကုလသမဂ္ဂအမကနိုင်ငံကြီးတွေကအမှန်တရားကိုသိလို့မြန်မာနိုင်ငံဘက်ကထောက်ခံရည်တည်နေတဲ့အတွက်တခြားနိုင်ငံတွေရဲ့ဒီဆွဆွဲချက်ဟာမဟုတ်မှန်တဲ့အကြောင်းမှားနေတဲ့အကြောင်းကိုထောက်ပြတုံ့ပြန်ဖို့ကုလသမဂ္ဂညီလာခံကိုဒုသမ္မတမလို့ပဲ ကိုယ်တိုင်တက်ရောက်ဖြည့်ရှင်းတဲ့နယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကဒီတော့ရရှင်မြန်မာနိုင်ငံရခိုင်ဒေသအရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာကအထင်အမြင်လွဲမှားနေတာကိုမြန်မာခေါင်းဆောင်တွေအနေနဲ့ကုလသမဂ္ဂညီလာခံမှာလာပြီးတော့ဖြည့်ရှင်းတင်ပါတယ်ဆိုတော့တော်ရရှင်တက်ဦးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ဖီယိုရီတော်ရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးသားခြင်းများရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Bambis News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးဆောင်များအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။တော်ရရှင်တွေကိုမြန်မာတချင်းလေးတို့နဲ့မြစ်တာဒီလက်ဆောင်ဖြောပြပေးကြပါလိမ့်။ The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook အစာမျက်နှာတွေပေါ်မှာအတော်လေးကိုပြန့်နှံ့ရေးပန်းစားနေပါတယ်နော်။သူတို့ရဲ့ဒီတချင်းမိုးလေးဖွဲ့ရုံးဆိုတဲ့တချင်းနဲ့ဖြောပြပေးကြပါလိမ့်။ဒီတချင်းကမျိုးကြောမြန်ရဲ့နာမည်ကြီးတချင်းတပုတ်ဖြစ်ပြီးတော့အခု The Four အဖွဲကပြန်ဆိုတော့လေ Facebook အစာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြန့်များတဲ့တချင်းတပုတ်ဖြစ်ပါတယ်။ဒီတချင်းကို The Four အဖွဲရဲ့မူကွဲဒီဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA တော်ရရှင်နေနဲ့ဝေမျှခြင်းပါတယ်။ The Four အဖွဲကဒီတချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်တို့ငငယ်လေးကအရန်ကြွေခဲ့ရတဲ့တချင်းလေးပါ။စိုးခွင့်ပေးတဲ့ကိုမျိုးကြောမြန်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube အစာမျက်နှာမှာရေးထားတာပါ။The Four ဖွဲ့ရဲ့ပင်နိုင်အဆိုရှင်တောင်းငယ်ကလည်းသူ့ရဲ့ Facebook လူမှုကွန်ရက်အစာမျက်နှာမှာကျွန်တော်တို့ The Four ရဲ့ cover တချင်းအစ်တလေးတခုပါနဲ့ MTV ကလည်းဒီနှစ်မိုးရင်မမီလိုက်နိုင်ပါဘူးဗျ။ဒါပေမဲ့ကျွန်တော်တို့ cover အသူကိုစောင့်နေတဲ့တငယ်ချင်းတွေအတွက်အကြိုနားထောင်လို့ရအောင်လို့ရောက်ရှိပွဲကရုပ်ပုံလေးတွေနဲ့တင်ပေးလိုက်ပါရဲ့ဗျာ။တေးရီကိုမျိုးကြောမြန်ရဲ့မိုးလေးဖွဲ့တော့မှအားလုံးကိုမိုးနဲ့အတူရှိနေလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ The Four ဖွဲ့ကတောင်းငယ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးထားပါတယ်ရှင်။မူရင်းမျိုးကြောင်မြိုင်တည်ဆူထားတဲ့ The Four အဖွဲ့ပြန်ပြီးတော့ Scented တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တချင်းလေးကိုအားလုံးနားဆင်ခံစားကြပါအောင်နော
်မိုးလေးဖွဲ့ရုံတည်ရာတည်မြင်နေတဲ့ဗတင်းကစီပဲသွားလို့မိုးချီပြောThing I
Before ဖွဲ့တည်ဆိုထားရဲ့မိုးလေးဖွဲ့တော်ဆိုတဲ့တင်ဆက်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်
မအေးတနာကြစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္လာနေ့ညနေအခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။ရခိုင်ပြည်နယ်မှာသတင်းရယူရေးဘလောက်ခက်ခဲလာနေပြီလဲဆိုတဲ့အကြောင်းဦးစီသူအောင်မြင့်ရဲ့သုံးသပ်ချက်ကိုမတ်အင်ဂျင်နီကအကူအညီတင်ဆက်ထားပါရဲ့ရှင်။
ဒီကရက်စတင်ဘာ7ရက်နေ့ညပိုင်းကစစ်တွေမြို့မှာသတင်းယူနေတဲ့ဂျာမနီနိုင်ငံအခြေစိုက် ARD TV သတင်းအဖွဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ဝိုင်းဝန်းရံမှုတာကိုခန့်အပ်ပါတယ်။ဆွဆွဲချက်ကတော့ဂျာမန်သတင်းအဖွဲ့ကကင်မရာမဲနှစ်ယောက်ကိုတူရကီတွေမွတ်စလင်တွေသတင်းလိန်တွေလာရိုက်နေတယ်၊ဗလီပုံတွေရိုက်နေတယ်လို့ဆွဆွဲပြီးလှုံ့ဆော်လူအုပ်စုနဲ့ဝိုင်းဝန်းပြီးရံမှုဖို့ကြိုးစားတာဖြစ်ပါတယ်။နောက်ပိုင်းပြည်နယ်အဆင့်မြင့်ရဲတပ်ဖွဲ့မှုကိုယ်တိုင်ပါဝင်တဲ့ရဲတပ်ဖွဲ့ရောက်ရှိလာပြီးထိန်းသိမ်းရတဲ့အနေအထားဖြစ်ခဲ့ပါတယ်။ဂျာမန်ရုတ်တံသတင်းတောက်တွေကိုဟိုတယ်ပြန်ဖို့ဟိုတယ်ကိုဝိုင်းဝန်းလာတဲ့လူအုပ်စုကြီးကရံမှုတာမခံရအောင်ရဲတပ်ဖွဲ့ကတညလုံးလုံခြုံရေးပေးနောက်နေ့လဲသတင်းတောက်အဖွဲ့ကိုဘယ်မှသွားခွင့်မပေးဘဲနေကင်းမှာလုံခြုံရေးအဆောက်အအုံနဲ့ဒီစိတ်ကိုလိုက်ပို့ပြီးရန်ကုန်ကိုပြန်စီခဲ့ပါတယ်အခုပြဿနာမဖြစ်ခင်ပြည်ထောင်စုအခြေစိုက်ရုတ်တံသတင်းတောက်တွေလဲအခုလိုကံကြမ္မာမျိုးကြုံခဲ့ရပါသေးတယ်ဒီပြဿနာဘယ်လိုဖြစ်ရတာပါလဲရခိုင်ပြည်နယ်ကပြည်ပခပြဿနာမှာသတင်းအမှန်ရယူရေးခက်ခဲနေပြီလားဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
လူအုပ်ကြီးရဲ့ရံမှုရာခံရတဲ့ဂျာမန် ARD TV သတင်းအဖွဲ့ဟာအရင်တုန်းကလည်းမြန်မာနိုင်ငံကိုရောက်ဖူးပါတယ်။ရခိုင်ပြည်နယ်စစ်တွေဘက်ကလည်းတွားပြီးသတင်းရယူဖူးပါတယ်။ခုတစ်ချိန်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြမ်းဖက်သမားတွေကိုတပ်မတော်ကနယ်မြေရှင်းလင်းရေးလုပ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေတိုင်းရင်းသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေစတဲ့အကြောင်းတွေကိုသတင်းရယူပေးပို့ဖို့ရည်ရွယ်တယ်လို့သိရပါတယ်။ဒီလိုနဲ့ဂျာမန်ရုတ်တံသတင်းအဖွဲ့ဟာ journalist visa လျှောက်ပြီးသူတို့ရုံးခွဲအခြေစိုက်ရာစင်ကာပူကနေရန်ကုန်ကိုစက်တင်ဘာလ12ရက်နေ့မှာရောက်လာပါတယ်။ရောက်လာခင်ကတည်းကအဲ့ဒီအဖွဲ့ဟာပြည်ကြားရေးဝန်ကြီးဌာနကိုဆက်သွယ်ပြီးရခိုင်ပြည်နယ်စစ်တွေဘက်ကိုသွားမယ်အကြောင်းခွင့်ပြုချက်ရရင်ဘူတိတောင်အထိသွားပြီးသတင်းရယူမယ်အကြောင်းတရားဝင်တင်ပြပြီးတဲ့နောက်မှရန်ကုန်ကနေစစ်တွေကိုစက်တင်ဘာလ13ရက်နေ့မနက်ပိုင်းမှာလေကြောင်းခီးနဲ့သွားခဲ့ကြတာဖြစ်ပါတယ်။ဂျာမန်ရုတ်တံသတင်းအဖွဲ့ဟာစစ်တွေကိုရောက်ရောက်ချင်းမောင်းတော့ဒေတာဘက်ကနေထွက်ပြေးလာတဲ့ရခိုင်အပါအဝင်တိုင်းရင်းသားတွေယာယီခိုလုံရာဖုံးတော်ကြီးအကြောင်းတွေကိုသွားပြီးသတင်းရယူကြပါတယ်။ပြည်내အစိုးရအဖွဲ့ရုံးကိုသွားပြီးဘူတိတောင်ဘက်ကိုသွားရောက်သတင်းရယူခွင့်ပြုဖို့တင်ပြပါတယ်။ဒါပေမဲ့တပ်ဆိုင်ရာအာဏာပိုင်တွေကအရင်ကဘူတိတောင်အထိသတင်းအဖွဲ့တွေသွားခွင့်ပြုပေမဲ့အခုရက်ပိုင်းကစသွားခွင့်မပြုတော့ဘူးဆိုတဲ့အတွက်မသွားနိုင်ခဲ့ပါဘူး။
ဂျာမန်ရုတ်တံသတင်းအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာတွေနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့ပြည်နယ်ဝန်ကြီးချုပ်နယ်လုံဝန်ကြီးအစိုးရအဖွဲ့အတွင်းရေးမှူးစတာတွေနဲ့တွေ့ခွင့်တောင်းပေမဲ့အချိန်မပြေတော့တွေ့ခွင့်မရခဲ့ကြပါဘူး။ဒါအပြင်စစ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားဖို့ကြိုးစားပါသေးတယ်။အရင်ခေါက်တွေတုန်းကဝင်ခွင့်ရတွေ့ခွင့်ရတော့ဒီတစ်ခေါက်လည်းတွေ့ခွင့်ရမယ်အထင်နဲ့ကြိုးစားတာပါ။ဒါပေမဲ့အာဏာပိုင်တွေကဒုက္ခသည်စခန်းတွေစီလည်းသွားခွင့်မပေးခဲ့ပါဘူး။ပြောရရင်ဂျာမန်ရုတ်တံအဖွဲ့ဟာစက်တင်ဘာ23ရက်လုံးစစ်တွေမှာရှိတဲ့ဖုံးတို့ကြီးကျောင်းတွေကရခိုင်တိုင်းသားတွေခိုးလို့ရဒုက္ခသည်စခန်းတွေမှာလိုက်ပြီးရိုက်ကူးရေးလုပ်တာကလွဲရင်တခြားဘာရိုက်ကူးရေးမှမလုပ်နိုင်ခဲ့ပါဘူးဒီလိုနဲ့ည9နိုင်ခွဲလောက်မှာစစ်တွေကနေဂျာမနီကသူတို့ရုပ်သံဌာနကိုတိုက်ရိုက်သတင်းပေးပို့ဖို့လုပ်ပါတယ်ဂျာမနီမှာရုပ်သံလွှင့်တဲ့အချိန်နဲ့ချိန်ညှိပြီးရိုက်ကူးထုတ်လုပ်ဖို့လုပ်တာပါဒီလိုနဲ့စစ်တွေကနေတိုက်ရိုက်သတင်းပေးပို့ဖို့ဥဥတ္တမပန်းချံရှိသွားပြီးရိုက်ကူးရေးလုပ်ဖို့ပြင်ဆင်ကြပါတယ်ရုပ်သံထုံးစံကင်မရာထောင်တာတွေမီးစလိုက်ထောင်တာတွေတွင်ထုတ်ပေးမဲ့စက်ကရိယာပြင်ဆင်တာတွေစတာတွေအချိန်ယူလုပ်ကြပါတယ်။ဒါပေမဲ့လည်းဘာရိုက်ကူးရေးမှမလုပ်ရသေးခင်စတော့မစရသေးခင်လူအုပ်ကြီးကဝိုင်းလာပြီး တူရကီတွေမွတ်စလင်တွေဗလီကိုမှတ်တမ်းတင်ရိုက်နေကြတယ်သူတို့ကိုဆုံးမမရမယ်စသဖြင့်အမျိုးမျိုးပြောပြီးရံမှုမဲ့အနေထားလုပ်ကြပါတော့တယ်
ဒီလိုအနေထားမျှော်လင့်မထားတဲ့အတွက်ထိတ်လန့်ကြောက်ရွံ့နေတဲ့ဂျာမန်ရုပ်တံအဖွဲ့ဝင်တွေဟာဂျာမနီကသူတို့ရုံးကို NDA နဲ့ကြုံရပြီးဆိုပြီးဖုန်းဆက်တာသူတို့တည်တဲ့ကုလသမဂ္ဂတာဝန်ရှိသူတွေစီဖုန်းဆက်တာလို့တလို့စကပြန်မင်းကလေးကလည်းပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေစီဖုန်းဆက်အကူအညီတောင်းပြီးလုံခြုံရေးဆောင်ရွက်ပေးဖို့ပြောဆိုရတဲ့အခြေအနေထိရောက်သွားခဲ့ပါတယ်နောက်ပိုင်းရဲတပ်ဖွဲ့ဝင်တွေရောက်လာတဲ့အခါလူအုပ်ကြီးကိုအပြစ်မှန်ပြောပြီးထိမ့်သိမ်းရမယ်အစားဂျာမန်သတင်းဖွဲ့ကိုဟိုတယ်ပြန်စီပြီးအသေးစိတ်စစ်ဆေးပါတော့တယ်။နိုင်ငံကူးလက်မှတ်တွေ၊ဗီဇာတွေ၊ထောက်ခံစာတွေစစ်ဆေးရုံမကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုပါစစ်ဆေးပါတယ်။ပြောရရင်တရားဝင်သတင်းထောက်ဗီဇာနဲ့ဝင်လာတရားဝင်ခွင့်ပြုချက်တောင်းပြီးတရားဝင်သတင်းရိုက်ကူးရေးလုပ်တာမို့ဘာမှအပြစ်ပြောစရာမရှိခဲ့ပါဘူး။ဒါပေမဲ့ရဲတပ်ဖွဲ့ဟာလူအုပ်ကြီးနဲ့ပြည်သူလူထုကိုဒီအဖွဲ့ကြီးဟာမှန်မှန်ကန်ကန်တည်လာယူတာပါလို့အသေးချာရှင်းပြတာမျိုးလူအုပ်ကြီးတွေကမှန်မှန်မကန်ပြောဆိုပြီးလူစုလူဝေးဖြစ်ပေါ်အောင်ရမူကန်ကြီးဖြစ်အောင်လှုံ့ဆော်သူတွေအကြမ်းဖက်မှုဖြစ်အောင်သွေးထိုးသူတွေကိုအရေးယူတာမျိုးဘာတစ်ခုမှမလုပ်ခဲ့ပါဘူးတရင်သမားတွေကိုသူတို့အလုံးလုံးနိုင်အောင်ကာကွယ်စောင့်ရှောက်ပေးရမယ်အစားဘာအပြစ်တစုံတရားမှမရှိပါပဲ။နောက်နေ့စက်တင်ဘာလ14ရက်တရက်လုံးလုံးဟိုတယ်ကထွက်ခွင့်မပေးတော့သလိုလေစိတ်ကိုတန်းပုတ်ပြီးရန်ကုန်ပြန်စီခဲ့ပါတယ်။အဆိုဆုံးကတော့အထက်ကိုအစင်ခန်းစာတင်တဲ့အချိန်မှာသတင်းအဖွဲ့ကပဲအမားလုတ်တရောင်ရောင်လူအုပ်ကြီးကပဲမှန်တရောင်ရောင်တင်ပြခဲ့တာပဲဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့အထက်ကိုတင်ပြတဲ့အစင်ခန်းစာထဲမှာ2019ခုနှစ်စက်တင်ဘာလ13ရက်နေ့9:15 မိနစ်အချိန်စစ်တွေမြို့ဦးဥဒမပန်းချံနောက်မှာရှိတဲ့ဘလီဟောင်းအာမမ်မိုရီဟိုတယ်တွင်တဲခိုနေထိုင်သည့်ဂျာမနီနိုင်ငံသားဂျာနအူးမှဘလီအာဓာတ်ပုံရိုက်ရာလူစုလူဝေး90ဦးခန့်မှစုရုံးရောက်ရှိလာ၍ဟိုတယ်ရှိတွင်ရုပ်ရုပ်တဲတဲဖြစ်ပွားဆိုပြီးဖော်ပြထားသလို၎င်းတို့အားမျက်ခြေမပြတ်စောင့်ချက်ကြီးရှုလျက်ရှိပါသည်ဆိုပြီးလည်းတင်ပြထားပါသည်မြုပ်ကန်တွေကတူရကီတွေမွတ်စလင်တွေဆိုပြီးဆွဆွဲပြီးရံမူတာရဲတပ်ဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုစစ်ဆေးတာစတဲ့အချက်တွေကိုတော့ထိန်ချန်ထားတယ်လို့ဗလီကိုဓာတ်ပုံရိုက်တယ်ဆိုပြီးမှမမကန်တင်ပြထားတာတွေတွေ့ကြရပါတယ
်။ဒါကိုကြည့်ရင်ရခိုင်ပြည်နယ်မှာတချို့သောတိုင်းသားတွေဟာသတင်းမီဒီယာသမားတွေကိုရန်သူလို့သဘောထားပြီးမမမကန်ဖန်တီးဆွဆွဲရံမူဖို့ကြိုးစားတာကိုရဲတပ်ဖွဲ့ဘက်ကသတင်းတော့တွေအန္တရာယ်မဖြစ်အောင်အကာအကွယ်တော့ပေးပါရဲ့။ဒါပေမဲ့လည်းတပြိုင်တည်းမှာသတင်းရယူရေးနဲ့ပတ်သက်ပြီးအကူအညီမပေးတာသတင်းရယူရေးပိတ်ပင်တာနောက်ဆုံးသတင်းမီဒီယာသမားတွေပေါ်သဘောထားမမှန်တာကိုလည်းတွေ့မြင်ကြရပါတယ်စစ်တွေကအခုနောက်ဆုံးဖြစ်ရမှာဆိုရင်သတင်းမီဒီယာအဖွဲ့ကိုနောက်ဒီကိုမလာခဲ့နဲ့တော့လို့တတိပေးသလိုဖြစ်ခဲ့ပြီးအခြားပြည်ပသတင်းအဖွဲ့တွေကိုလည်းရခိုင်ပြည်နယ်မှာမွတ်စလင်တွေဒုက္ခသည်စခန်းကလူတွေနဲ့ပတ်သက်ပြီးသတင်းယူရင်အခုလိုအန္တရာယ်ကြုံရနိုင်တယ်ဆိုပြီးတတိပေးလိုက်သလိုဖြစ်သွားစေခဲ့ပါတယ်ဒီအတွက်ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးသတင်းရယူရေးခက်ခဲလာသလိုတကယ်ဖြစ်ပျက်နေတဲ့သတင်းအမှန်တွေကိုပြည်သူတွေရောနိုင်ငံတကာကပါသိရှိဖို့လွယ်ကူမှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်
ကိုစီသူအောင်မြင်အပြည်တွင်တင်သုံးသက်ချက်ကိုတင်းငွေလေးနေညနဲ့တင်းလာမနဲ့ပိုင်းတွေမှာပုံမှန်နာဆင်နိုင်ပါလိမ့်ရှင်အခုနောက်ဆုံးကြံနေသေးတဲ့ဦးသိန်းထိုက်ဦးနဲ့မအေးတနာကျော်တို့စီစဉ်တင်ဆက်ပေးမဲ့ကဘာတလွထူးခြားစံပြတင်းများစီစဉ်ကိုလည်းနာဆင်ကြရအောင်ပါရှင
်ဒီစိန်နိုင်ငံညီလက်တီတော်မှနေတဲ့သူတယောက်ကသူ့ရဲ့ရှေ့ချန်ထဲမှာ Star Wars ရုပ်ရှင်တွေကစက်ရုပ်ပုံစံတူအေယာမရုပ်ကြီးကိုစောက်ထားပါတယ်ADAD ဆက်ရုပ်ဟာဆိုရင် Star Wars ရုပ်ရှင်မှာအရန်ထင်ရှားတဲ့ဇာဝင်ဆက်ရုပ်တစ်ခုပါကဘာကျော် Star Wars ရုပ်ရှင်တွေကလမ်းကြမ်းတွေမှာမောင်းလို့တိုက်ခိုက်လို့လေရတဲ့ဆက်ရုပ်ရှင် ADAD ရဲ့ပုံစံတူပေနစ်ဆိုင်မြင့်တဲ့ရုပ်ကြီးကိုအသက်54နှစ်အရွယ် Iran Market က Northern Hampshire ဒေသမှာရှိတဲ့သူ့ရဲ့ချန်နဲမှာစောက်ထားတာပါပြီးခဲ့တဲ့နှစ်တုန်းကသူနဲ့တမက်တော်ရမယ့်သူ Florida ပြည်နယ်မှာရှိတဲ့ Star Wars ကဘာကိုသွားရင်းဒီလိုဆက်ရုပ်ကြီးစောက်စားတဲ့အောက်မှာရက်ခဲရာကနေသူဒီဆက်ရုပ်ကိုစောက်ဖို့စေကူရခဲ့တာပါဒီ ADAD ဆက်ရုပ်ကြီးကိုအခုစောက်ထားတဲ့ရှာဝေးရန်ကြီးက Star Wars ရုပ်ရှင်ရဲ့အမာခံပိတ်သက်တွေအရန်စိတ်ဝင်စားပြီးသူ့အိမ်ကိုရောက်လာကြတာပါ Star Wars ရုပ်ရှင်ပိတ်သက်တွေဒီလောက်တော့များမယ်လို့ Mr. Iran ကထင်မှတ်ခဲ့ပါဘူးနောက်ပြီးပိတ်သက်တယောက်ဆိုရင်ဒီရုပ်ရှင်တွေကနောက်ထပ်ဇက်ကောင်တယောက်ဖြစ်တဲ့ Stormtrooper ဝတ်စုံကိုဝတ်ပြီးဒီဆက်ရုပ်ကြီးစီရောက်လာလို့အားလုံးအတွက်ပျော်စရာလေးဖြစ်သွားခဲ့ရပါတယ် စားရတော့သူကဒီယုတ်ကြီးကိုသူ့ရဲ့စားကြောက်ယုတ်ပြပွဲမှာသုံးဖို့စီစဉ်ထားခဲ့တာပါအခုတော့သူ့ယုတ်ကြီးကဘာကျော်သွားခဲ့ရတာကြောင့်အချိန်တလာယူပြီးဒီတစ်သားနဲ့စေယုတ်ကြီးစောက်ဖြစ်ခဲ့တာတန်သွားခဲ့ပါသေးတယ်ခင်ဗျာ
မမဘီယာနဲ့ပတ်သက်ပြီးပွဲတော်မျိုးစုံလုပ်ကြရမှာဂျာမနီနိုင်ငံဗာဘာရီယာမျိုးကတော့သူများနဲ့မတူထူးထူးခြားခြားပဲဘီယာကိုအတော်အလေးနဲ့ထားတာတွေ့ရပါတယ်။ဘလောက်တောင်မှအလေးနဲ့ထားလဲဆိုရင်တော့ဘီယာကွက်တည်နိုင်တာနဲ့ကမ္ဘာအံပွဲစီရင်ဝင်နိုင်တာပါ။ဒါနဲ့လည်းတည်ရမယ့်ဘီယာပမာဏကိုလည်းကြည့်ပါအောင်နော်။ဘီယာမက်ခွက်ကြီး29ခွက်ကိုတယောက်တည်းတည်ပြီးတော့ပေ130ကျော်မီတာအဖြစ်ဆိုရင်မီတာ40လောက်ရအောင်တည်နိုင်ရမှာပါ။အဲ့လိုတဲတဲ့နေရာမှာလေဘီယာဖိတ်ကြတဲ့ပမာဏ10ရာခိုင်နှုန်းထက်ပိုလို့မရဘူးဆိုတော့သူတဲတဲ့ဘီယာအလုံးရဲ့90ရာခိုင်နှုန်းကိုအပတဲရမှာဖြစ်ပါတယ်။ဒါမဲ့လေ Oliver Strumfeld ဆိုတဲ့သူကတော့အဲ့ဒါရီအလုံးကိုအပတဲနိုင်ပြီးတော့မနစ်ကသူတင်ထားတဲ့စံချိန်ကိုသူချိုးသွားခဲ့ပါတယ်။သူကဘီယာကွက်တွေကိုပထမတစ်ခေါက်နဲ့တင်အောင်မြင်တဲနိုင်တာဖြစ်ပြီးအဲ့ဒီပထမတစ်ခေါက်မှာဘီယာကွက်28ခွက်တဲခဲ့ပါတယ်။နောက်ထပ်ဒုတိယတစ်ခေါက်တဲတော့နောက်ထပ်4ခွက်ပေါင်းပြီးဘီယာကွက်အကြီးကြီး31ခွက်ကိုတဲယူခဲ့ပါတယ်။အေးဘီယာကွက်တွေထဲမှာတစ်ခွက်ကိုဘီယာ1လီတာပါတာဖြစ်ပါတယ်။ဒါမဲ့ကံမကောင်းစွာပဲပန်းဝင်ခန်းကြီးကြတော့မှနှစ်ခွက်ကဘေးကိုလဲကျပြီးတော့ခွက်ပေါင်း29ခွက်နဲ့ပဲစံချိန်တင်သွားတာပါ။ဘီယာနဲ့ခွက်စုစုပေါင်းအလေးချိန်96ကီလိုဂရမ်ပိတ်တာအပြင်ဆိုရင်52ပိတ်တာကျော်ပါတယ်။သူကပထမတစ်ခေါက်28လုံးနဲ့တည်တာကကျွန်တော်သိကြခြင်းလို့ပါတယ်။နောက်ကျတော့မှတစ်ခွက်စီထက်ထည့်ပြီးတော့ခွက်30ကျော်အထိတည်သွားတာ။ဒါမဲ့တိတ်ပြီးတော့ကံမကောင်းဘူးဗျ။လဲကျသွားတယ်။ဒီတော့26ခွက်ပဲတည်နိုင်ခဲ့ပါတယ်အဆုံးအထိ31ခွက်ပါလာပေမဲ့လည်း2ခွက်ကလဲသွားလို့ပါဘာပဲဖြစ်ဖြစ်အရန်အောင်မြင်ပါတယ်လို့ပြောသွားပါတယ် Mr. Strumfeld ကအခုနှစ်ပိုင်းကစပြီးတော့ဂျင်ကိုသွားတပတ်ကို3-4ခါလေ့ကျင့်တာပါအားကစားလေ့ကျင့်တယ်ဆိုတော့တော်တော်တော့အရေးငှက်ပါပဲနော်သူ့ကိုဘီယာအဝတောက်ခွင့်တော့ပေးတင်ပါတယ်ရှင
်ဘာကျန်ငါ promise ဘိုင်းက Monty Lock Loose မြို့မှာခရော်နီခရော်နဲ့လှုပ်ရှားတဲ့ရင်တွေရဲ့ပြိုင်ပွဲတွေကိုလူတွေတောင်းနဲ့ချီလာရောက်ကြည့်ရှုအားပေးကြကြပါတယ်။စတေမာလာ၁၀ရင်းကကျင်းပခဲ့တဲ့ပြိုင်ပွဲမှာအသင်းပေါင်း80ကပါဝင်စီမံပြီးအဲ့ဒီရင်တွေကိုပင်လယ်ဓားပြားလေတွေ၊ကျဲရုပ်ကြီးတွေစတဲ့တမူထူးခြားတဲ့ပုံတွေနဲ့တစားဆင်ပြီးဝင်ရောက်ဆင်ပြန်ခဲ့ကြတာပါ။အဲ့ဒီပြိုင်ပွဲကိုလူပေါင်း2000ကျော်လာရောက်အားပေးခဲ့တယ်လို့ပြိုင်ပွဲစီစဉ်သူ Red Bull အဖြစ်ချွေးကုမ္ပဏီကပြောပါတယ်။ကမ္ဘာကောင်းပေါင်းချန်ပီယံ30 New Ball ကပြိုင်ပွဲပုံစံကိုစီစဉ်ခဲ့တာဖြစ်ပြီးအရှိ450မီတာရှိတဲ့လမ်းကြောင်းပေါ်မှာလေကားတွေခုံရတာတွေပါဝင်ပြိုင်ပွဲမှာအရေးကြီးဆုံးဖြစ်တဲ့စနစ်ရာခိုင်နှုန်းအတည့်ဆင်းလို့ရမယ်နေရာလဲပါဝင်ပါတယ်ပြိုင်ပွဲဆုံးမှာတော့အမြန်ဆုံးနဲ့ပုံစံပိုင်းဖန်ရအကောင်းဆုံးဖန်တီးနိုင်တဲ့စုပါဝင်စုစုပေါင်း6စုပေးရခဲ့ပါတယ
်ကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြပြပေးပါဦးမယ်ရှင်
ကာဇာကမ်းမြောင်လေတောက်ကိုအုပ်ချုပ်နေတဲ့ဟမားစ်စစ်သွေးကြောဖွဲ့ကသူတို့ရဲ့အုပ်ချုပ်ရေးဖွဲ့ကိုပြတ်သိမ်းပြီးအထူးလူရုပ်ောက်ပွဲကျင်းပဖို့တနင်္လာနေ့ကသဘောတူလိုက်ပါတယ်။ဒါဟာပြင်ပါလက်စတိုင်းသမ္မတမာမူအဘတ်ရဲ့ဖာဒါလှူရှာမှုအဖွဲ့နဲ့ဟမားစ်အကြားဆယ်စုနှစ်တခုကြာနိုင်ငံရေးနဲ့နေမြေပိုင်နဲ့ကွဲပြားနေတာအဆုံးသတ်သွားစေမှာပါ။ဒီတိနိုင်ငံလန်ဒန်မြို့မြောက်ရထားဘုံဖောက်ခွဲမှုအတွက်ဒုတိယမြောက်မတင်ကားသူကိုရဲတပ်ဖွဲ့ကဖမ်းလိုက်ပြီးတဲ့နောက်အကြမ်းဖက်မှုချင်းချောက်မှုအန္တရာယ်အများဆုံးcritical အဆင့်ကနေဒုတိယအများဆုံး severe အဆင့်ကိုတနင်္လာနေ့ကတဆင့်လျှော့ချလိုက်ပါတယ်။ချင်းချောက်မှု andre critical အဆင့်ဟာအကြမ်းဖက်မှုဖြစ်တော့မယ်လို့ဆိုလိုတာဖြစ်ပြီး severe ကတော့တဆင့်နိုင်ပြီးတိုက်ခိုက်မှုဖြစ်နိုင်ခြင်းများတာကိုဆိုလိုတာဖြစ်ပါတယ်။ကျူဘာမှာတာဝန်ကျနေတဲ့ American တန်တမန်တွေကိုကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုတွေပြုလုပ်လာနေတာကြောင့်ကျူဘာမှာရှိတဲ့ American တန်ရုံးကိုပိတ်ပစ်ဖို့စဉ်းစားနေတဲ့အကြောင်း American နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်။ဒီကိစ္စကိုပြန်လည်တုံ့တန်နေကြောင်းနဲ့ဝန်ထမ်းတို့ဟာကြီးမားတဲ့ကျန်းမာရေးထိခိုက်မှုဖြစ်ခဲ့ကြောင်းCBS ရုပ်သံဌာန Face the Nation အစီအစဉ်နဲ့တနင်္လာနေ့ကလုပ်တဲ့မေးမြန်းခန်းတွင်ဝန်ကြီးတေလဆန်ကပြောသွားပါတယ်။နိုင်ငံတော်တမန်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့အင်္ဂါနေ့မှာမေးခွန်းပြောတဲ့အခါရခိုင်ပြည်နယ်ကစစ်ဆင်ရေးကိုရပ်ပစ်ဖို့နောက်ဆုံးအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ BBC သတင်းဌာနရဲ့ Hot Talk အစီအစဉ်နဲ့ပြုဆိုမေးမြန်းခန်းတွင် Mr. ဂူဒရက်စ်ကအဲ့လိုပြောသွားတာပါ။ဒေါက်တာဆန်းစုကြည်အနေနဲ့အခြေအနေကိုအခုချိန်မှာမပြောင်းဘူးဆိုရင်ဘေးဒုက္ခဟာတကယ့်ကိုဆိုးရွားလာမှာဖြစ်ပြီးအနာဂတ်မှာဘယ်လိုပြောင်းပြစ်နိုင်မလဲဆိုတာသူမမြင်ဘူးလို့အတွင်းမှုချုပ်ကပြောပါတယ်။သူတို့ခေါ်အားဖြင့်ရိုဟင်ဂျာတွေကိုသူတို့အိမ်တွေစီပြန်ဖို့ခွင့်ပြုတင်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောသွားပါတယ်ခင်ဗျာ။
September 18 ရက်တနင်္လာနေ့မနက် VOA American တန်ရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်တွေကိုတော့ line meter 16 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ယူပါရှင်
This program has come to you from the Voice of America, Washington.